မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရလက်ထက်မှာနိုင်ငံရေးအကျဉ်းသားတွေအများအပြားပြန်လည်လွတ်မြောက်လာပြီနဲ့နိုင်ငံတော်ဝန်ကအကျဉ်းထောင်တွေထဲမှာဆက်လက်ဖမ်းဆီးခံထားရသူတွေရှိနေဆဲဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားရေးလှုပ်ရှားသူတွေကပြောပါတယ်။နိုင်ငံရေးအကျဉ်းသားအဖြစ်ပြုစုထားတဲ့စည်းရုံးတွေမှာကွာဟမှုတွေရှိနေတဲ့အတွက်တချို့ဖမ်းဆီးခံထားတဲ့သူတွေပြန်လွတ်ပေးရမှာမပါဝင်ပါဘူးလဲဆိုရင်နေကြတာပါ။အပြည့်စုံတော့ VOA မြန်မာပိုင်းသတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရုံးကကြေညာချက်ထွက်လာပြီးမတ်လ၈ရက်နေ့မှာတော့လက်ဗရန်မြို့မှာထိမ့်သိမ်းခံလိုက်ရတဲ့ကျောင်းသားတွေကိုအမှုပိတ်သိမ်းပြီးအတော်များများပြန်လည်လွတ်မြောက်လာခဲ့တာပါ။ဒါပေမဲ့လည်းတခြားကျင်းထောင်မှာထိမ့်သိမ်းခံရတဲ့ကျောင်းသားတချို့လည်းကျန်နေသေးပါတယ်။မြန်မာ၂၁ရက်နေ့ဖြစ်တဲ့ဧပြီလ၁၈ရက်နေ့မှာတော့နိုင်ငံတော်သမရအမိတ်နဲ့နိုင်ငံရေးအကျဉ်းသား83ဦးပြန်လည်လွတ်မြောက်လာတယ်လို့သတင်းထုတ်ပြန်ခဲ့ပေမဲ့63ဦးသာစာရင်းရရှိခဲ့တယ်လို့ဆိုပါတယ်။စည်ရင်နှစ်ခုလုံးကြွားချမှုတွေရှိနေတယ်လို့လဲနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကရုံးတာဝန်ခံဦးသက်ဦးကအခုလိုပြောပါတယ်
။ဒါတော့63ယောက်စည်ရပြီးတော့အယောက်20လောက်ကျန်တယ်။အရှိရနေဟာဒီလိုက169ယောက်လို့ကျင်းလာတော့ဒါပဲဒီကအဲ့ဒီ169ယောက်လူမီလီယံတွေဘယ်လိုအမှုပိတ်သိမ်းပြီးတော့ဗိုက်တဲ့ဆိုတဲ့အခါဆိုရှယ်မီဒီယာမတည်ဘူး။ဒါပေမဲ့သွားသွားပြောဆိုဆိုရှယ်မီဒီယာတွေမှာကတက်လာတဲ့ဥစ္စာကသူကတိုင်းနဲ့ပြည်နယ်အလိုက်ကိုခွဲပြီးတော့ဥပမာဘယ်တိုင်းကနေတနင်္ဂနွေလွတ်တယ်ဘယ်တိုင်းကနေတနင်္ဂနွေလွတ်တယ်ဆိုတဲ့ဥစ္စာကိုပဲပါတာလေ169ယောက်ဆိုတာကဒီဘက်ကသူရင်အရာဆိုရင်120လောက်ပဲရှိတာ။ဒါကြောင့်မို့အမှုရုပ်သိမ်းပြီးတော့ပိတ်သိမ်းတယ်ဆိုတာဘယ်လိုလူတွေကိုပိတ်သိမ်းတာလဲသူတဲ့ဥစ္စာရှင်းနေနေမရှိဘူးပေါ့။ဒါတစ်ချက်ပေါ့နောက်တစ်ချက်က18ရက်နေ့လွတ်တဲ့အနေကိစ္စမှာ83ယောက်ပြောပြီနဲ့ဒီဘက်ကစည်ရင်အရာကသွားတော့63ယောက်ပဲစည်ရင်ရရတယ်လေအဲ့ဒီမှာအယောက်20စည်ရင်လောက်ကဦးဒီကဘလို့လွတ်တယ်ဘလို့အမျိုးသားတွေပါတယ်ဆိုတဲ့ဥစ္စာတော့ရှင်းလင်းလင်းမသိရဘူ
းမြန်မာအစိုးရအနေနဲ့ပွင့်လင်းမြင်သာစွာနဲ့ဘသူတွေဘယ်ပုံမှန်တင်နဲ့အချင်းချနေသူတွေကိုလွတ်လိုက်တယ်လဲဆိုတာကိုတိတိကျကျသတင်းထုတ်ပြန်ပေးဖို့လိုအပ်တယ်လို့လည်းပြောဆိုလိုက်ပါတယ်
ဒါဒီစင်းတစ်ခုလုံးကိုဒါကြောကြောပြီးပြီလက်ရှိဆရာအပြင်နေလဲသူတို့ကတရားဝင်ထုတ်ပြန်ပေးနေတယ်ပေါ့အရင်ဆရာတို့ပုံစံမျိုးပဲဖြစ်နေတယ်ထုတ်ပြန်တဲ့ပုံစံမျိုးဖြစ်နေတာတော့မကောင်းဘူးပေါ့
နိုင်ငံတော်သမရယုံညွှန်ကြားရေးမှူးဦးစော်ထီးရဲ့ Facebook စာမျက်နှာမှာတော့အကျဉ်းထောင်အသီးသီးကနေ83ဦးလွတ်လာတယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပေမဲ့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ကနှစ်ဖွဲ့လုံးကတော့63ဦးသာဆင်းရဲရရှိတယ်ဆိုပြီးပြောဆိုထားတာပါဒီကနေ့မှာတော့ထပ်မံလွတ်မြောက်လာသူတွေမရှိဘူးလို့လည်းနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကဆိုပါတယ်သူတို့ရဲ့ဆင်းရဲပြုစုချက်အရတော့နိုင်ငံရေးအကျဉ်းသား100ကျော်ရှိနေတယ်လို့အမှုရင်ဆိုင်နေတဲ့ထိမ့်သိမ်းခံရသူ400ကျော်ရှိနေတယ်လို့ပြောဆိုထားတာပါ။ထင်ရှားတဲ့ကျောင်းသားနဲ့တက်ကြွလှုပ်ရှားသူတွေပြန်လည်လွတ်ပေးလိုက်ပေမဲ့ကျန်နေသေးတဲ့နိုင်ငံရေးအကျဉ်းသားတွေအပါအဝင်တရားမဝင်အသင်းနဲ့ဆက်သွယ်မှုပုံမှန်18တင်းနဲ့ထိမ့်သိမ်းခံရသူတွေလည်းနှိမ့်ရှေကြခံနေရတာဖြစ်လို့သူတို့ကိုလည်းပြန်လွတ်ပေးဖို့အတွက်နိုင်ငံရေးအကျဉ်းသားအရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကတောင်းဆိုနေကြပါတယ်ရှင်။